အကျန်းဖက်သမားဖြစ်နေဆစ်ဆွဲခံထားရတဲ့အဘူဟမ်ဇာအပေါ်ဆွဲဆိုထားတဲ့ဆွဲဆိုချက်တွေအတွက်အမှုရင်ဆိုင်ဖို့အတွက်သူ့ကိုဗြိတိန်နိုင်ငံကနေပြီးတော့အမေရိကန်ကိုလွှဲပြောင်းပေးတော့မှာဖြစ်ပါတယ်။အဘူဟမ်ဇာရဲ့နောက်ဆုံးအယူခံကိုဗြိတိန်ဗဟိုတရားရုံးကတောက်ချနေမှာပယ်ချလိုက်ပြီးတော့အဘူဟမ်ဇာနဲ့အတူနောက်ထပ်အကျန်းဖက်သမားအဖြစ်နဲ့တန်တရားရှိတဲ့သူ၄ယောက်ဟာအမေရိကန်ပြည်ထောင်စုမှာအမှုရင်ဆိုင်ဖို့သွားနိုင်လောက်တဲ့ကျန်းမာရေးအခြေအနေရှိပါတယ်လို့ဆုံးဖြတ်ခဲ့ပါတယ်။ကျန်းမာရေးမကောင်းတာနှစ်ပေါင်းကြာနေပြီဖြစ်တဲ့အဘူဟမ်ဇာကိုတကိုယ်လုံးကိုဓာတ်မှန်ရိုက်တဲ့ MRI scan မလုပ်ခင်အမေရိကန်လက်ကိုလှည့်ပြောင်းမပေးသင့်ဘူးလို့အဘူဟမ်ဇာရဲ့ရှေ့နေတွေကစောတကတက်နေကြပါတယ်။အီဂျစ်နိုင်ငံမှာမွေးတဲ့တရားဟောဆရာအဘူဟမ်ဇာဟာလန်ဒန်မြို့ကဗလီကျောင်းတစ်ခုမှာအစွန်းရောက်တရားတွေဟောပြောပြီးတော့အကျန်းဖက်သမားတွေဖြစ်လာဖို့အလားအလာရှိတဲ့သူတွေကိုမွေးထုတ်ပေးနေတာလို့ထောက်လန်းရေးတာဝန်ရှိသူတွေကပြောပါတယ်။ Oregon ပြည်နယ်မှာအကျန်းဖက်လေ့ကျင့်ရေးစခန်းထူထောင်ဖို့စူးစမ်းမှု၊ယေမန်နိုင်ငံမှာ Al-Qaeda တွေတစားကန်ဖမ်းနိုင်အောင်ကူညီမှုတွေနဲ့သူ့ကို American ကအလို့ရှိနေတာဖြစ်ပါတယ်ရှင်။